မြန်မာနိုင်ငံမှာတန်ရာဇာတာတူဖော်ရေးလုပ်ငန်းတွေမှာကုမ္ပဏီတွေဟာပွင့်လင်းမြင်သာမှုမရှိတဲ့အကြောင်းသဘာဝပတ်ဝန်းကျင်အရေးနိုင်ငံတကာလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Global Witness အဖွဲ့ရဲ့အစိုးရကအသက်ကဖော်ပြလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့အစောထပ်ပါမြန်မာနိုင်ငံတောင်းကတရားစတာတူပေါ်ရီလုပ်ငန်းတွေမှာလောက်ကနေကြတဲ့ကုမ္ပဏီတွေဟာရရှိလာတဲ့အကျိုးမြတ်တွေကိုဘယ်သူတွေကလက်တွေ့ခံစားနေရလဲဆိုတာကိုပွင့်လင်းမြတ်တာမှုရှိရှိထုတ်ပေါ်ပြောဆိုမှုရဲ့အားနည်းနေစေဖြစ်ကြောင်း Global Witness အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာကဖော်ပြပါတယ်။မြန်မာနိုင်ငံမှာလုပ်ငန်းလောက်ကမှုမှတ်ပုံတင်ထားတဲ့ကုမ္ပဏီပေါင်း260ကျော်ရဲ့ခုနှစ်ရာခိုင်နှုန်းဟာအချက်အလက်တွေမှန်ကန်မှုမရှိသလိုအများစုဟာလုပ်ငန်းတွေနဲ့ပတ်သက်လို့အစီရင်ခံစာပြည့်ပြည့်စုံစုံတင်ပြဖို့ပြက်ကွက်နေရလို့လည်းပြောပါတယ်။မြန်မာနိုင်ငံပွင့်လင်းမြတ်တာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာရပ်ပတ်မဟာမိတ်အဖွဲ့မာတာရဲ့တာဝန်ရှိသူဦးရဲလင်းမြင့်ကတော့တဘာဝတန်ရာဇာတာတူဖို့ရဲ့လုပ်ငန်းတွေကကုမ္ပဏီတွေရဲ့ပြက်ကွက်မှုတွေကိုတာဝန်ရှိသူတွေကစစ်ဆေးအေးအေးယူဖို့အားနည်းနေရလို့လည်းပြောပါတယ
်။ဟိုသုံးမဲ့ပတ်စံတွေရဲ့ဟိုဟာသုတ်တန်ဖြစ်စီတို့လုပ်တယ်။လို့တော့ခုလပထမဆုံးဒီဆန္ဒတော့ဆက်ပြီးတော့အဲ့ဒီဒီခံမှာပါနေကုမ္ပဏီရဲ့ပို့လို့ခါတဲ့ခါလေးနဲ့ပတ်သက်ပြီးတော့ပြန်နေစမ်းသစ်တဲ့ဟာသိသေးတဲ့ဟာလေခုခုမျိုးနေတယ်ဒီကနေ့တော့ဆူရဆက်ဆက်လို့ပြောတောင်းရှိရတယ်။ဒီမှာကဘလို့ပြန်စစ်ဆေးနေဘလို့တက်ဆိုင်ပြီးတော့ဒါဟုတ်မှမဟုတ်တော့ပြန်ကြည့်မယ်ဆိုတဲ့ဟာကိုခုခုကိုဆောင်ဘလို့နေတယ်။ဟိုဒါတော့လက်ရှိအခြေအနေမှာနော်
Global Witness အဖွဲ့ရဲ့အစိုးရကသာမတော့ကုမ္ပဏီအများပြားဟာအချက်အလက်တင်ပြမှုတွေလုံးဝမလုပ်တာတွေရှိသလိုတမတ်ရက်ထက်နောက်ကျတင်ပြတာတွေလည်းရှိခဲ့တယ်လို့ဖော်ပြထားပါတယ်။ပထမအစိုးရကသာတင်သွင်းတဲ့ကုမ္ပဏီပေါင်း162ခုမှဆိုရင်လည်းကုမ္ပဏီ24ခုကတင်ပြဖို့ပြက်ကွက်ခဲ့သလိုကုမ္ပဏီ18ခုဟာလည်းတမတ်ရက်ထက်နောက်ကျခဲ့ကြောင်းဖော်ပြခဲ့ရပါ။ဒီလိုပြောက်ခွက်ခဲ့တဲ့ကုမ္ပဏီတွေကိုအစိုးရကလုပ်ငန်းလိုင်စင်ဆိုင်ငံ့တာရပ်ဆိုင်တာပယ်ပြတ်တာကြီးမားတဲ့တံငွေချမှတ်တာတွေအပါအဝင်ထိထိရောက်ရောက်ရေးယူဖို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ကတော့အားနည်းချက်တွေနဲ့ပတ်သက်လို့မကြသေးခင်ကစလို့တိုးတက်အောင်ဆောင်ရွက်နေရပြီရှိရလို့ပြောပါဗျာ။
အဲ့ဒါတော့ဒီကကျွန်တော်တို့ကတမတကျေဟိုနဲ့ရှင်းတဲ့ပတ်သက်ပြီးတော့ဒီဝိုင်းလုပ်ငန်းတွေကပေါ့နော်အပြင်းနေတဲ့ဒါတိတ်ချက်နှိမ့်ချက်ကဒါနဲ့ပတ်သက်တဲ့ကျွန်တော်တို့ကလိုင်းမှာတင်တော်မှုနဲ့ပတ်သက်ပြီးတော့လေဒီပြဋ္ဌာန်းချက်တွေပြည့်စုံလို့မရှိတဲ့ကသုံးချက်ကဒီဟာကိုပြဋ္ဌာန်းချက်တွေလိုင်းလာရင်ရှိရှိကိုဒီဆန်းဖြစ်တဲ့ regulatory body ကလည်းကျွန်တော်တို့ကဆင်းနေမဖြစ်ချင်တာဒီချက်ကြီးသုံးချက်ကြောင့်မို့လို့ကျွန်တော်လည်းဒီမှာရောဒါလေးအားနေကြတယ်သို့တော်လည်းပဲအခုတော့ကြည့်ရတယ်ကိုလုံးနေတယ်ကြာသို့တော်ဒီသူဖြစ်ပြည့်စုံတိုးတက်မှုလည်းကျွန်တော်တို့တော်လေးကိုရပါတယ်
Global Witness ရဲ့အစီအစဉ်ကလာမှာတော့ကချင်ပြည်နယ်ကကြောက်စိမ့်တူပေါ်ရဲ့လုပ်ငန်းတွေမှာပိုင်ရှင်အစ်စ်ကိုဖုံးကွယ်ထားတာတွေရှိနေကြောင်းနောက်ပိုင်းမှာတော့စစ်တပ်အပါအဝင်လက်နက်ကင်ဖွဲ့စည်းတွေအာဏာပိုင်တွေနဲ့ရင်းနှီးသူတွေကထိန်းချုပ်ထားတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာကြောက်စိမ့်ထုတ်လုပ်မှုကနေအမြင့်ဆုံးဝင်ငွေအဖြစ်2014မှာအမေရိကန်ဒေါ်လာဘီလီယံ30ကျော်ရရှိခဲ့ပြီးတော့လို့နောက်ပိုင်းမှာလည်းနှစ်စဉ်1ဘီလီယံကနေ15ဘီလီယံကျားဝင်ငွေရနေတယ်လို့လည်းခန့်မှန်းထားတာပါ။ဒီလဇာနုံကကချင်ပြည်နယ်ဖားကန့်ဒေသကြောက်စိမ့်တွင်းမှာလူပေါင်း200ကျော်တိကျဒဏ်ရာရခဲ့တဲ့ဖြစ်ရပ်ကြောင်းမြန်မာနိုင်ငံကတရားစတာထုတ်လုပ်ရေးလုပ်ငန်းတွေကအခြေအနေတွေပေါ်အများအယုံစိုက်လာကြသလိုမကြာခဏထိခိုက်မှုတွေကြုံနေရတဲ့အခြေအနေကိုလည်းထိန်းချုပ်ဖို့တိုက်တွန်းတန်တွေလည်းထွက်ပေါ်လာချိန်မှာပဲ Global Witness ရဲ့အစီအစဉ်ကသာထွက်ပေါ်လာတာပါတမတော်ကတော့ဇူလိုင်2ရက်နေ့ကမြေပြုံမှုနဲ့ပတ်သက်ပြီးလူညုံဤတောင်ရှိသူတွေအဖြစ်အစ်မင်းအရာရှိ2ယောက်ကိုအရေးယူထားကြောင်းသတင်းထုတ်ပြန်ထားပါတယ်ကျွန်တော်ကတော့အစောထပ်ပါရန်ကုန်ကနေပြပို့ထားတာပါ